သောဆိုင်တွေကုန်းဆုံးဆိုင်တွေနဲ့တခြားအစားအသောက်ရောင်းတဲ့ဆိုင်တွေမှာနေစဉ်ကြုံတွေ့နေရတဲ့ပြဿနာကြီးတစ်ခုကတော့အစားအသောက်အလေအလွတ်တွေဖြစ်ပါတယ်။မကုံလို့လွှင့်ပြစ်ရတာတွေ၊တတ်မှတ်ချိန်ကျော်လို့ဘေးဖြစ်မှာဆိုတဲ့အတွက်လွှင့်ပြစ်ရတာတွေကစီးပွားရေးကိုထိခိုက်ရတယ်လို့အမိုက်တွေဖြစ်ကုန်တဲ့အတွက်တဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေပါတယ်။ဒါကြောင့်အစားအသောက်အလေအလွတ်ပြဿနာကိုဤပညာအကူအညီနဲ့ဖြေရှင်းလာကြပါတယ်။အမေရိကန်ပါဝင်နိုင်ငံတော်တော်များများမှာအစားအသောက်အလေအလွတ်နည်းပါးစီဖို့ mobile application တွေကိုဖန်တီးအသုံးပြုလာကြပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံတွေကစားတောက်ဆိုင်တွေမှာသုံးနိုင်အောင်ဖန်တီးထားတဲ့ Mint Scratch ဆိုတဲ့ application ကကိုယ်ဆိုင်မှာဘယ်လိုပစ္စည်းတွေကလေလွင့်နေတယ်လဲ၊ပိုလို့လွှင့်ပြစ်နေရတယ်လဲဆိုတာကိုတွက်ချက်ပေးတဲ့ app ဖြစ်ပါတယ်။ဆိုင်မှာသုံးတဲ့ကုန်စည်ကုန်ကြောက်စည်ရင်းနဲ့ဘယ်လောက်လွှင့်ပြစ်နေရတယ်လဲဆိုတာတွေကို app ထဲမှာထည့်ပေးထားရင်အလေအလွတ်နည်းအောင်တွက်ပြီးတော့တပတ်တစ်ခါစည်ရင်းလုပ်ပေးတာမို့ကုန်သိန်းကုန်ကြောက်တွေကိုလိုသလောက်ပဲဝယ်ရအောင်အထောက်အကူဖြစ်ပါတယ်။တခါ11 hour ဆိုတဲ့ application ကတော့စင်ကာပူကစားတောက်ဆိုင်တန်းတွေမှာစိုင်းဖွင့်ထားတဲ့တန်ဂျွန်ယွမ်ဆိုသူထွင်ထားတာပါ။စားတောက်ဆိုင်တွေစားတောက်ဆိုင်တန်းတွေမှာစိုင်းပိတ်ခံပြီးဘလို့စားတောက်တွေကိုရှော့ဈေးနဲ့ရောင်းနေတယ်ဆိုတာကို11 hour app ကအသိပေးနိုင်ပါတယ်။ဒီ app လိုပဲစားတောက်ဆိုင်တွေ coffee ဆိုင်တွေမုန့်ဆိုင်တွေမှာလေလွင့်တော့မဲ့အစားအစာတွေကိုရှော့ဈေးနဲ့ဝယ်ဆန်းနိုင်အောင်အသိပေးတဲ့ Too Good To Go ဆိုတဲ့ app ကလည်း2015မှာစထွက်ပြီးတဲ့ကဒေါင်းလုဒ်လုပ်ပြီးတော့သုံးနေတဲ့သူတန်းကျော်နေပါပြီ။ Britain အခြေစိုက်ကုမ္ပဏီကထွင်ထားတဲ့ app ရဲ့ဆောင်ပုဒ်ကို Eat Well, Save Money, Save the Planet ဖြစ်ပါရဲ။ငွေကုန်ကြေးကျမများစီပဲအစားကောင်းကောင်းစားမယ်၊ကမ္ဘာကြီးကိုစောင့်ရှောက်မယ်လို့အထည်ပေးရမှာပါ။Android စနစ်3ရော iOS စနစ်3 smartphone တွေမှာပါသုံးနိုင်တဲ့ဒီ application ကတော့ Britain, ပြင်သစ် Germany, Denmark အပါအဝင်ဥရောပနိုင်ငံ6ခုမှာအသုံးများနေတဲ့ app တစ်ခုဖြစ်ပါတယ
်။ I was in a cafe restaurant and I saw all the food that was left in the evening and I asked the waiter what to do with all this great food and I found out it's just thrown away.
ဒါကတော့ဂျာမနီနိုင်ငံက Too Good To Go ကုမ္ပဏီရဲ့လုပ်ငန်းအကောင့်ထဲပေါ်ရဲ့အရာရှိချုပ် Thomas Björk Momsen ဖြစ်ပါတယ်။အဝါစားဆိုင်တစ်ခုမှာမျက်နှာပိုင်းလောက်ပိုးနေတဲ့အစားအစာတွေကိုတွေ့တော့ဒါတွေဘာလို့ဖြစ်တယ်လဲလို့သပွဲတော်ကိုသူမေးကြည့်ပါတယ်တဲ့။အကောင့်ကြီးရှိနေတဲ့အစားအသောက်တွေကိုဆင့်ပြစ်တယ်ဆိုတာသူသိရတော့တော်တော်လေးကိုနှမျောသွားပါတယ်။ဒါနဲ့တခြားဆိုင်တွေမှာရောဘလို့လုပ်တယ်လဲဆိုတာလိုက်ပြီးတော့စုံစမ်းတော့ဆိုင်တော်တော်များများမှာလည်းဒီလိုပဲဆင့်ပြစ်နေကြရဲဆိုတာကိုသူသိရတယ်တဲ့။နိုင်ငံတော်တော်များများမှာအစားအသောက်ရှားပါနေတယ်မှာဒီမှာတော့ဒီလောက်ကောင်းတာတွေကိုရှင်းပြရတဲ့ပြဿနာကြီးရှိနေတယ်ဆိုတာသူသိခဲ့ရတယ်လို့ပြောပြခဲ့တာပါအခုတော့စားတောက်ဆိုင်တွေ coffee ဆိုင်တွေမုန့်ဆိုင်တွေမပိတ်ခင်မှာဝယ်သူတွေချော်ဈေးနဲ့ဝယ်နိုင်အောင်လို့ Too Good To Go app ကချိတ်ဆက်ပေးထားပါပြီ Germany မှာ2016အစောပိုင်းကစလို့သုံးနေကြတဲ့ application ရဲ့ကျေးဇူးကြောင့်ဆိုင်တွေအနေနဲ့အစားအစာတွေကိုအလဟတ်တွင်ပြင်စရာမလိုတော့တယ်လို့ဝယ်သူတွေဘက်ကလည်းဈေးတက်တက်တတနဲ့ဝယ်စားနိုင်ကြပါတယ်။ Too Good To Go app ကဘယ်ဆိုင်တွေမှာရှော့ဈေးနဲ့ရောင်းနေပြီလဲ၊ဘယ်နှပွဲစာကြံသေးတယ်လဲ၊ဘယ်အချိန်မှာဘယ်ဈေးနဲ့တွားဝယ်လို့ရတယ်လဲဆိုတာတွေကိုပြောပြနိုင်ပါတယ်။တွားဝယ်တဲ့အခါမှာလည်းဝယ်သူကဆိုင်ကိုတိုက်ရိုက်ငွေပေးချေကြမလို့ပဲ application ကနေတဆင့်ငွေဖြတ်တာကဒီ app ပေါင်းပြနေတဲ့အချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒီ application ကတဆင့်ဝယ်စားမယ်ဆိုရင်တပွဲကို2 euro ကနေ4 euro ကျားလောက်ပဲပေးရပါမယ်။ဝယ်ဆောင်ကအဖြစ်Too Good To Go app က1 euro ယူပြီးတော့ကျန်တာကတော့စားတောက်ဆိုင်တွေကရပါတယ်။စားတောက်ဆိုင်တွေဘက်ကလည်းအမိုက်ဖြစ်သွားမဲ့အစားဝင်ငွေရတဲ့အတွက်သဘောကျကြပါတယ်
။ Then from wegschmeißen sind wir überhaupt nicht gerade zum Wochenende hin. Bleiben natürlich items übrig.
ဘာလို့မျိုး coffee site တစ်ခုက manager Paul Prozac ဖြစ်ပါတယ်။စားလို့ရနေတဲ့အစားတွေကိုလွှင့်ပြရတာကိုသူကလည်းမကြိုက်ဘူးလို့ပြောနေတာပါ။အိတ်ထဲထည့်ပေးလို့ရတဲ့အစားအစာမျိုးဆိုရင်တော့ပိုတယ်လို့ဆိုင်ရှိမှထားလိုက်လို့ရှိရင်တနာရီအတွင်းမှာကိုစားချင်သူတွေကလာယူသွားကြလို့ဝတ်တာရပါတယ်တဲ့။ဒါနဲ့အပြင်မှာဒီတိုင်းထားပေးလို့မရတဲ့အစာမျိုးတွေကြတော့အမိုက်ပုံးနေပဲထည့်လိုက်ရတဲ့အတွက်အလေအလွတ်ဖြစ်သွားပါတယ်။အခု Too Good To Go app နဲ့ကြတော့စိတ်ကိုကောင်းပါတယ်တဲ့။ဝယ်စားသူတွေဘက်ကလည်းဈေးတက်တာနဲ့ကောင်းကောင်းစားလို့ရသွားတယ်လို့သူကပြောပြနေတာပါ။ Too Good To Go app ကိုသုံးနေတဲ့ပါလီမျိုးသူCharlotte Boffin ကလည်းသဘောကျတဲ့သူတွေထဲမှာပါပါတယ
်။ I just think this is a very good thing. Natürlich ist ein Prozess, der nicht perfekt
ist. အစားအသောက်တွေကိုလွှင့်ပြတာအတိတ်တွေကိုမရှိတဲ့အတွက်အခုလိုလုပ်ပေးထားတာကတိတ်ကိုကောင်းပါရဲ့တဲ့။ဈေးလည်းပေါ်တော့သူ့လိုចောင်းသူចောင်းသားတွေအတွက်အစားကောင်းကောင်းကိုငွေသိမ့်မကုန်ပဲဝယ်စားနိုင်တယ်လို့ပြောသွားတာပါ။တခုပဲရှိတာကသူနေတဲ့နေရာကစားတောက်ဆိုင်တွေမှာတော့ Too Good To Go app ကိုတိတ်မတုံးကြသေးတဲ့အတွက်သုံးမှာကြဖို့မျှော်လင့်ပါတယ်တဲ့။ဒါပေမဲ့ ပြီးခဲ့တဲ့လအတွင်းမှာကိုဒီ app သုံးတဲ့စားတောက်ဆိုင်အစ်စ်တွေအများကြီးတွေ့လာရတယ်လို့သူကပြောတော့တာပါ Too Good To Go application ကလောလောဆယ်ဥရောပနိုင်ငံတွေမှာပဲသုံးလို့ရပါသေးတယ်ဒါကြောင့်အမေရိကအထိထည့်ထွင်နိုင်ဖို့လည်းကြိုးစားနေကြပါပြီဒီ app ကဆိုင်တွေရဲ့စီးပွားရေးကိုအထောက်အကူဖြစ်စေတယ်သုံးတဲ့သူတွေအတွက်အကျိုးများစေတဲ့အပြင်ကဘာကြီးမှာအမိုက်ရောနေစေတဲ့အတွက်ဓာတ်ပေါင်းစုံကအကျိုးရှိစေတယ်လို့ app ကိုတီထွင်သူတွေကပြောပါတယ်Netherlands နိုင်ငံမှာတော့အစားအသောက်အမိုက်တွေနည်းစေမဲ့ No Food Waste ဆိုတဲ့ application ရှိပါတယ်။ Supermarket တွေမှာနောက်ဆုံးရောင်းဖို့သတ်မှတ်ရနာကန်နေလို့ဈေးချတော့မဲ့ပစ္စည်းတွေကိုစရင်လုပ်ပေးတဲ့ app ဖြစ်ပါတယ်။ဈေးဝယ်သူတွေအနေနဲ့ကိုယ်ဝယ်စရာရှိတဲ့ပစ္စည်းစရင်ကို No Food Waste application နဲ့ကိုထည့်ထားလိုက်ရင်အဲ့ဒီစရင်တွေကဈေးချနေတဲ့ပစ္စည်းတွေကိုအသိပေးမှာပါ။ဒီ app ကိုသုံးနေတဲ့ Supermarket အနေနဲ့အစားအသောက်အလျင်အလွင့်25ရာခိုင်နှုန်းလောက်နည်းသွားတာတွေ့ရတယ်လို့ app developer ကပြောပါတယ်။ကမ္ဘာပေါ်မှာစားသုံးဖို့ထုတ်လုပ်ချက်ပြုတ်တဲ့အစားအသောက်တွေကသုံးပုံတစ်ပုံလောက်ကနှစ်စဉ်အမိုက်ဖြစ်နေတယ်လို့ကုလသမဂ္ဂရဲ့အစားအစာနဲ့လေယာဆိုင်ကျွေးရေးအဖွဲ့ FAO ကပြောပါတယ်။တန်ချိန်နဲ့ဆိုရင်တော့တန်ချိန်ပေါင်း13,300လောက်ဖြစ်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေမှာအမိုက်ဖြစ်သွားတဲ့အစားအသောက်၄ပုံတစ်ပုံလောက်နဲ့ဒီကမ္ဘာတဝန်းကအစားအသောက်စီးရဲတဲ့ပြဿနာကိုလျော့နေတော့အောင်လုပ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထင်းထင်းရေးဆောင်ရွက်နေသူတွေကလည်းထောက်ပြပါတယ်။ရှင်ပြလိုက်တဲ့အစားအစာတွေပုတ်တိုးသွားလို့ထွက်လာတဲ့မီသိန်းဓာတ်ငွေဟာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထက်ကို၄ထုမြင့်မြန်းစေတဲ့ဖန်လုံအိမ်ဓာတ်ငွေဖြစ်တာမို့ဒီပြဿနာကိုနည်းပညာနဲ့တစ်ဖက်တစ်လမ်းကဖြေရှင်းလာကြတာဖြစ်ပါတယ်ရှင်။